အီရန်မှာအစိုးရဆန့်ကျင်သူတွေရဲ့ဒေါ်ကြာဆန္ဒပြခဲ့ကြပြီးတဲ့နောက်မှာအစိုးရလူလာသူထောင်တောင်းချီပြီးအီရန်နိုင်ငံတဝန်းလူမှုစုဝေးပွဲတွေလုပ်ခဲ့တယ်လို့အီရန်အစိုးရသတင်းတွေမှာဖော်ပြနေကြမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ပြည်သူတွေအတွက်ပံ့ပိုးကူညီမှုအသစ်တွေကိုပေးအပ်မှာဖြစ်ကြောင်းဗိုလ်တော်ဖူးနေမှာပဲကတိပေးလိုက်ပါတယ်အီရန်ပြည်သူတွေကိုလေးစားကြောင်းနဲ့အမေရိကန်ပြည်ထောင်စုကတင့်တော်တဲ့အချိန်မှကြီးမားတဲ့အကူအညီတွေပေးတာကိုတွေ့ရလိမ့်မယ်လို့ Twitter မှာရေးသားပါတယ်ဒါပေမဲ့ဘယ်လိုအကူအညီမျိုးပေးမယ်ဆိုတာကိုတော့တဲတဲကိုကိုမသိရသေးပါဘူး။အီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်ပြီးအီရန်အလံတွေကိုဝှင်ယမ်းနေတဲ့လူအုပ်ကြီးပါတဲ့ဗီဒီယိုကိုအီရန်အစိုးရရုပ်သံကပေါ်တူဘူးနေမှာပြသခဲ့တာပါ။ညနေပိုင်းမှာတော့လာအတော်ကြာအစိုးရဆန့်ကျင်သူတွေရဲ့ဆန္ဒပြမှုတွေပြီးဆုံးသွားခဲ့တယ်လို့အီရန်ကတော်လှန်ရေးအဆောင်တပ်ဖွဲ့ကပြောပါရယ်။အဆောင်တပ်ဖွဲ့တပ်မှုကြီးမိုဟာမက်အလီဂျက်ဖာရီကတော်လှန်ဆန္ဒပြမှုတွေပြီးဆုံးသွားပြီဖြစ်ပြီးဆန္ဒပြသူအရေးအတွက်ဟာတနိုင်ငံလုံးမှာတသောင်းခွဲတောင်မပြည့်ဘူးလို့ပြောပါရယ်။အစိုးရနဲ့အစိုးရတပိုင်းသတင်းဌာနတွေကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းလူပေါင်း22ဦးသေဆုံးခဲ့ရတဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေနဲ့ပတ်သက်တဲ့ဗားသတင်းကိုမှထပ်ပြီးမတင်တော့ပါဘူး။